တရားဝရီမြေဆုံစီမံကိန်းကြီးရပ်ဆိုင်ခဲ့တာခုနှစ်နှစ်ပြည့်ချိန်မှာဒေသခံတွေကဒီစီမံကိန်းလုံးဝရပ်ဆိုင်ဖို့အချိန်တန်ပြီလို့ထုတ်ဖော်ခဲ့ကြသလိုစီမံကိန်းရပ်ဆိုင်ရေးအတွက်တနိုင်ငံလုံးကသဘောထားဆန္ဒတွေရယူပြီးတမထံတင်ပြဖို့လည်းပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2009ခုနှစ်ကစတင်အကောင့်ထဲဖော်ခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူတွေကတန်ကွက်ခဲ့တာကြောင့်2012ခုနှစ်မှာတမရဦးသိန်းစင်ကသူအစိုးရတက်တန်းအတွင်းရပ်ဆိုင်ထားဖို့ဆုံးဖြတ်ခဲ့တာပါ။စတင်ပါလ30ရက်နေ့မှာ9နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီကလေးမှာတော့စီမံကိန်းကြောင့်ပြောင်းရွှေ့ခံရတဲ့ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာမြစ်ဆုံမှာစုတောင်းပွဲတည့်ရကျင်းပပြီးဒီစီမံကိန်းကိုလုံးဝရပ်ဆိုင်ဖို့ဆန္ဒထုတ်ဖော်ခဲ့တယ်လို့စုတောင်းပွဲဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဦးတူးခေါင်ကအခုလိုပြောပါတယ
်ကျွန်တော်အချိန်တန်ပြီးသူတို့ကောင်းစီနဲ့ကျွန်တော်အခမ်းအနားကျင်းပတာအခုဒီမြစ်ဆုံရကစီမံကိန်းလုံးဝရပ်ဆိုင်ဖို့အချိန်တန်ပြီးဆိုတော့ကောင်းစီရဲ့ချက်တစ်ပေါ့နော်ကျင်းပတာဒါကြောင့်မို့လို့ဒီကအခုကယာယီရပ်ဆိုင်တာကိုလည်းရှိသွားပြီအခုအချိန်မှာဆိုရင်အစိုးရအနေနဲ့လည်းကြီးစားဖို့အချိန်တန်ပြီးဒီပြည်သူလူထုရဲ့သဘောထားဆန္ဒကိုရွေးချယ်မလားပြည်သူ့ရဲ့သဘောထားဆန္ဒကိုရွေးချယ်မလားဆိုတာကလုံးဝပေါ့အချိန်တန်ပြီးပေါ့နော်အစိုးရအနေနဲ့ဒီလိုပြည်သူလူထုရဲ့သဘောထားဆန္ဒကိုအခုတက်ရှိမကြည့်ဘူးလားပေါ့နော်ပြည်ရဲ့အားနဲ့ဒီလိုချိန်ဆွဲနေမယ်ဆိုရင်ဒါကပြည်သူလူထုကိုလက်စားရလည်းရောက်ပါတယ်ပေါ့နော်အဲ့တော့သာသီရမင်းနဲ့ကလုံးဝတာဝန်ရှိပါလေပေါ့
2015ရွေးကောက်ပွဲကာလကအမျိုးသားဒီမိုကရေစီအဖွဲ့သို့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကမြစ်ဆုံစီမံကိန်းစာချုပ်ကိုတည်ရရင်ပြည်သူကိုချပြမယ်လို့ပြောဆိုခဲ့ကြောင်းအစိုးရဖွဲ့ပြီးနောက်ပိုင်းမှာမြစ်ဆုံစီမံကိန်းဆိုင်ရာလေးလာစီစစ်သုံးသပ်ရေးကော်မတီကိုဖွဲ့စည်းခဲ့ကြောင်းဒါပေမဲ့လည်းမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စာချုပ်ပါအချက်တွေနဲ့ကော်မတီရဲ့တင်ပြချက်တွေကိုပြည်သူတွေအနေနဲ့သိမသိတဲ့အကြောင်းကိုဦးတူးခေါင်ကပြောပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတနိုင်ငံလုံးကသဘောထားဆန္ဒတွေကိုအတည်ပြုထောက်ခံချက်ရယူပြီးနိုင်ငံတော်တမသာစီကိုတင်ပြသွားမယ်လို့လည်းဆက်ပြောပါတယ်
။အဓိကကဒီမြေဆုံရကတော့စီမံကိန်းကိုလုံးဝရပ်ဆိုင်ပြုရယ်ပြီးတော့ပြည်ရဲ့နေနေကူးကြတာကိုဒီကလုံးချင်းနေထိုင်ရယ်အာပြီးတော့ဒီဒေသခံတွေရဲ့သဘောထားဆန္ဒမပါတဲ့နဲ့ဒီစီမံကိန်းမဆိုကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးဆိုတဲ့ဟာကြီးကိုကျွန်တော်ကအဓိကထားမှာပေါ့နော်ဒီသဘောထားကိုဒီနိုင်ငံလုံးအတိုင်းအတာနဲ့သဘောထားဆန္ဒတွေကိုစုံလုံးရရယူပြီးတော့ဒီဟာကို statement တစ်ခုအနေနဲ့ဆုံးမယ်ပြီးတော့နိုင်ငံလုံးမှာရှိတဲ့စိတ်ကြီးเนาะဒီလိုလိုသူ endorsement လုပ်ပြီးတော့ဒီဟာနဲ့ပြီးကျွေးပြီးတော့နိုင်ငံတော်တမသာရှိတဲ့စာတင်ဖို့အစီအစဉ်ရှိပါတယ
်ပြီးခဲ့တဲ့လပိုင်းတွေကတော့မြစ်ဆုံစီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်ကုမ္ပဏီဘက်ကဒေသခံပြည်သူတွေကိုရှင်းလင်းတာတွေကူညီထောက်ပံ့တာတွေရှိလာကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတရုတ်နိုင်ငံကမြစ်ကျင်းသုံးသွယ်စီမံကိန်းကိုလေးလာဖို့ဖိတ်ကြားရမှာမြစ်ဆုံစီမံကိန်းတည်ဆောက်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကရှင်းလင်းခဲ့တယ်လို့ပြောပါတယ်ဒီလိုရှင်းလင်းရမှာတရုတ်နိုင်ငံကမြစ်ဆုံစီမံကိန်းအတွက်ဒေါ်လာငွေတန်း600လောက်ရင်းနှီးထားပြီးဖြစ်ကြောင်းမြန်မာအစိုးရအနေနဲ့မြစ်ဆုံစီမံကိန်းကိုရပ်ဆိုင်ထားရင်ဒီကုန်ကြမ်းငွေအတွက်တစ်နှစ်ကိုအတိုးငွေဒေါ်လာတန်း90ပေးဖို့ပြောခဲ့တယ်လို့ဆိုပါတယ်ဒီချိန်တွေပေါ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆောင်ရွက်လာနိုင်တဲ့အခြေအနေကိုဦးတန်းစိုးနိုင်ကအခုလိုတုံ့တက်ပါတယ
်ဒီစီမံကိန်းနဲ့ပတ်သက်လို့တကယ်လို့ဖြစ်ချင်လို့ရှင်တော့တို့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြန်ရောက်ပြီးတော့ကျွန်တော်တို့ဘက်ကလည်းအဲ့လိုဒေါ်လာ3,500လောက်ကိုကျွန်တော်ကပြန်ဆပ်ဖို့ဖြစ်နေရှိတယ်အခုချင်းဘာလို့လုပ်ပြီးဦးတာမှာကျွန်တော်ကဖြစ်နေရှိတယ်အဲ့တော့ဒီလူတရားလုံးကတော့မြေဆုံမာကျွန်တော်တို့ဒီကတာဆောက်တာကိုဝိုင်းဝန်းဆန့်ကျင်တန်းကွက်နေကြတာဆိုတော့ဒါမဲ့အစိုးရချက်တွေကအဲ့လိုရှိတယ်။ဘဝဒီဘက်ကလည်းဘဝဒီချက်တွေ၊ကျုပ်ကလည်းသူ့ချက်တွေကိုပြောတာပေါ့။အဲ့တော့အဲ့ဒီကမှပြစ်ဆုံးမှတော့မလုပ်ဘူးเนาะ။တခြားတော့ဒီပဲလို့ကျွန်တော်တို့ဟိုအစားတို့ကြည့်ရှင်းတာမျိုးထိုက်လို့ပုံစံမျိုးတော့ရှိတာတယ်ကျွန်တော်တို့မှတ်သားကြည့်
ဧရာဝတီမြစ်ဆုံဟာကချင်မျိုးသားတွေရဲ့တဘာဝရင်ကျင်းမှုအမွေအနှစ်တစ်ခုဖြစ်တယ်လို့စီမံကိန်းတည်ဆောက်တဲ့နေရာဟာစကိုင်းပြည့်ရွေကျော်နဲ့နှိဆက်နေပြီးငလျင်လှုပ်ခတ်လို့စေကျိုးပေါက်ရင်ဧရာဝတီမြစ်အောက်ပိုင်းမှာစိုးစိုးတဲအောင်မှုတွေဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးပြောဆိုထားပါတယ်တရုတ်ကုမ္ပဏီတွေဘက်ကတော့မြစ်ဆုံစီမံကိန်းကိုပြန်စဖို့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲတွေမှာမကြာခဏဆိုသလိုဆွေးနွေးတောင်းဆိုလေးရှိပါတယ်ခင်ဗျာ